တော်ရရှိမှာခင်ဗျာဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်တဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး7အခန်းငယ်1ကနေအခန်းငယ်15အထိမှာလူသားတိုင်းရဲ့ကယ်တင်ရှင်သခင်ယေရှုခရစ်တော်ကသေဆုံးသွားခဲ့တာ၄ရက်ကြာနေခဲ့ပြီးသင်းကြိုင်းကူထဲမှာတည်ယူထားတဲ့အမျိုးသားတူကိုသေရာကနေအသက်ပြန်လဲရှင်စီတော်မူခဲ့တဲ့အကြောင်းကိုတွေ့ရမှာဖြစ်ပါတယ်လူတစ်ယောက်ဟာတကယ့်ကိုပဲနှလုံးသွေးရပြီးအမှန်တကယ်သေဆုံးသွားခဲ့ပြီးပါမှပြန်လဲအသက်ရှင်လာတာလားရပောင်းများစွာလာပောင်းများစွာကြအောင်မိမျောနေရာကနေပြန်လဲကျမ်းလာပြီးထလာတာလားဆိုတာအသေးချာသိရှိဖို့လိုပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး7အခန်းငယ်1ကနေအခန်းငယ်15အထိမှာယေရှုခရစ်တော်ကငါတို့အဆွေလာဇရုသည်အိပ်ပျော်၏သူကိုနှိုးခြင်းလို့ငါသွားမည်လို့မိန့်ဆော်တော်မူချက်ပါဝင်ပါတယ်လာဇရုဟာတကယ်ပဲတည်သွားတာလားအိပ်ပျော်တာလားဆိုတဲ့အကြောင်းအပါဝင်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး7ခန်းငယ်1ကနေအခန်းငယ်15အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုလေ့လာသုံးသပ်ဖော်ပြထားပါတယ
်မိတ်ဆွေတော်တရှင်များနဲ့ကျွန်တော်တို့အခုဆက်လက်လေ့လာသွားဖို့ပြင်ဆင်ထားတာကတော့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး7ပဲဖြစ်ပါတယ်ပြီးခဲ့တဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းဆယ်ခုရဲ့အကြောင်းကိုဒီနေရာမှာနည်းနည်းလေးပြန်ပြောင်းပြီးတော့စောင့်ရဲ့ကြည့်လိုက်မယ်ဆိုရင်အပြောအလွန်ကျယ်တဲ့မြင်ကွင်းကြီးတစ်ခုကိုပြတ်သန်းခဲ့ရတယ်လို့ပဲရှိလိမ့်မယ်လို့ကျွန်တော်တို့ဆိုရပါလိမ့်မယ်။ကာနမြို့ကလေးကမင်္ဂလာဆောင်ကလေးကနေစပြီးတော့သကီနီဆိုတဲ့တစ်ခက်တဲဆောက်ပြီးတော့ခရီးသွားခဲ့ရတဲ့မိမိတို့အတိတ်ကိုဣသရေလတို့ပြန်လဲအောက်မေ့ဖို့လုပ်ရတဲ့ပွဲတော်အင်ကဲနီပွဲလို့ခေါ်တဲ့စီးရီးယားလူမျိုးတို့လက်အောက်ကနေပြီးတော့ဗိမာန်တော်ကြီးကိုပြန်လဲသိမ်းဆီးနိုင်ခြင်းအထိတ်အမှတ်ပြုလုပ်ကျင်းပရတဲ့ပွဲတော်တွေရဲ့မြင်ကွင်းတွေမှာခရစ်တော်ဘယ်လိုပါဝင်ခဲ့တယ်ဆိုတာတွေကိုအပြီးပြီးပြန်ကြည့်ရင်တပည့်တော်များနဲ့လူစုလူဝေးသေးသေးလေးကညီစပြီးတော့တနိုင်ငံလုံးအတိုင်းအတာလို့ဆိုနိုင်တဲ့အဖြစ်ခရစ်တော်ရဲ့ဆက်ဆံမှုနေပေဟာအလွန်ကျယ်ပြောခဲ့တယ်ဆိုတာကိုကျွန်တော်တို့တွေ့မြင်နိုင်ပါလိမ့်မယ်ကယ်တင်ရှင်သခင်ခရစ်တော်ရဲ့ဘဝအသက်တာသက်တော်စဉ်ဟာအမခန်းလိလိဖြစ်တယ်လို့ကျွန်တော်ဒီနေရာမှာဆိုချင်ပါတယ်သူ့ရဲ့ကျေးဇူးတော်နဲ့ထိတွေ့ရတဲ့လူအုပ်ဆရာဟာလေလူစုလူဝေးသေးသေးလေးကစပြီးတော့ထောင်နဲ့ပေါင်းနဲ့ချီတဲ့သူနောက်လိုက်ပြိသက်အထိအလွန်ကြဲပြောခဲ့တယ်လို့ကျွန်တော်ဆိုချင်ပါတယ်။ပြီးတော့သူဟာရဝန်းဒေဝအမျိုးမျိုးကိုလည်းလှည့်လည်သွားရောက်ခဲ့တယ်။အမှုတော်ကိုမနာရန်ဆောင်ရွက်ခဲ့တယ်လို့ကျွန်တော်ဆိုချင်ပါတယ်။ဒါဆိုရင်ဒီမြင်ကွင်းတွေနဲ့ဒီဖြစ်ရက်တွေအပေါ်မှာဣသရေလဆိုတဲ့ရွေးကောက်တော်မူသောဓမ္မသမိုင်းရဲ့ဇက်ကောင်ကြီးတွေဟာကယ်တင်ရှင်သခင်ခရစ်တော်မှာအများစုဘယ်လိုသဘောထားခဲ့ကြသလဲ။သူ့အပေါ်မှာအများစုရဲ့တုံ့ပြန်ချက်ဘယ်လိုရှိခဲ့သလဲဆိုတာကိုအဖြေထုတ်နိုင်ရမှာပေါ့။ဘယ်လိုအဖြေတွေခက်မယ်ထင်တယ်စမ်းစစ်ကြည့်ကြရအောင်တအခန်းကြီး9အငယ်16အရသူ့ရဲ့လှုပ်ဆောင်ချက်တွေကိုပြစ်ပယ်ခြင်းဆိုတာကိုတွေ့ရလိမ့်မယ်အခန်းကြီး10အငယ်59အရဆိုရင်သူ့ရဲ့စကားတွေကိုပြစ်ပယ်ခြင်းဆိုတာနံပါတ်1အချက်အနေနဲ့တွေ့ရလိမ့်မယ်နံပါတ်3အချက်အနေနဲ့ကတော့သူ့ကိုပုံကိုရေးအရဘင်းရင်ငင်းပယ်ခြင်းဆိုတာတွေကိုအချင်းအရှားကြီးကျွန်တော်တို့တွေ့ကြရပြီးပြီအခုကျွန်တော်ရောက်လာတဲ့ကြံအခန်းကြီး7ကတော့ဒီဇင်ဘာလကုန်လို့ခန့်မှန်းရတဲ့အင်ကဲနီပွဲတော်အချိန်ကနေအသေးခံတော်မူရာအချိန်ဖြစ်သောပတ်သက်ခါပွဲတော်ကျင်းပခဲ့တဲ့အေပီလအတွင်းကအကြောင်းကလေးများကိုဖွဲ့ဆိုထားတဲ့ဂျာကာလမြင်ကွင်းကလေးလို့ဆိုရမှာဖြစ်ပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းဒီဟာတခန်းပြီးလိုက်တိုင်းပို့ပြီးတော့မြင်တဲ့နောက်ထပ်တောင်တောင်ကိုတက်ရတယ်လို့ပဲရှိတယ်လို့ဓမ္မပညာရှင်ကြီးတွေအများစုကခံယူယူဆကြပါတယ်။ကျွန်တော်လည်းဒီအတိုင်းပဲသူတို့ကိုထောက်ခံပါတယ်ယူဆမိပါတယ်။ဒါကြောင့်လဲအခန်းကြီး1အငယ်14တုန်းကဆိုရင်နှုတ်ကပတ်တော်သည်လူသားတိကိုခံယူ၍ဆိုတဲ့အတိုင်းဒီခရစ်ဝင်ကျမ်းဟာကျွန်တော်တို့စီမှာမှီခိုပြီးတော့တရွေ့ရွေ့အသက်ဝင်လှုပ်ရှားစေတယ်။အခန်းကြီး20အငယ်30 31တို့မှာဖော်ပြတယ်လို့ယုံကြည်ခြင်းအားဖြင့်နာမတော်၌အသက်လမ်းကိုမြင်လာစေတယ်လို့ကျွန်တော်ယူဆမိပါတယ်။ဘုရားသခင်ကိုကိုးကွယ်တယ်တရားကိုရှာတယ်ဆိုတဲ့နေရာမှာအန်တီမရီမန်းကျပန်းတိုင်တခုတော့လူတိုင်းမှာရှိကြတာကြီးပါပဲ။ပေချင်းတရားကိုကြော်လွှားရေးပဲဖြစ်ပါတယ်။ဟုတ်ပါတယ်။လူတိုင်းရဲ့ယုံကြည်ခြင်းဘာသာတရားအယူဝါဒရဲ့ဘုရားသခင်ကိုကိုးကွယ်တဲ့ပန်းတိုင်ဟာပါလေ။ပေချင်းတရားကိုအောင်မြင်စွာကြော်လွှားနိုင်ဖို့ပဲမဟုတ်ဘူးလား။ဒီပေချင်းတရားကိုဘယ်လိုကြော်လွှားနိုင်မလဲဆိုတဲ့မေခွန်းဟာဒါကြောင့်ဘုရားသခင်ကိုကိုးကွယ်တဲ့နေရာမှာအရေးအကြီးဆုံးမေခွန်းကြီးတစ်ခုပဲလို့ကျွန်တော်တင်ပြခြင်းပါတယ်။လွတ်လပ်စွာတွေးခေါ်ရေးသမားဆိုတဲ့ liberalist လို့ခေါ်တဲ့ခေတ်အယူအဆတွေတည်းမှာသိပ္ပံအတတ်ပညာဘက်ကို ပို့ပြီးရင်းရံလာကြတော့အံ့ဩပွေတကိုးနမိတ်လက္ခဏာဆိုတာကိုလက်မခံကြတာများပါတယ်။တမာကျန်းစာကိုသိပ်ပန်ပြီးကြမကြဆိုတဲ့ရှုထောင့်ကနေရှုမြင်သုံးသပ်လေ့ရှိကြပါတယ်။ကောင်းပါတယ်။လက်တွေ့ကြရင်အကောင်းဆုံးဆိုတာဟာဘယ်လိုညင်းနိုင်မလဲ။ကျွန်တော်လည်းလက်ခံပါတယ်။အေးဒါပေမဲ့အဲ့ဒီထဲမှာလောကုတ်တရားမျှော်လင့်ချက်ဆိုတာကိုတော့ထည့်သွင်းရလိမ့်မယ်။ဘာမျှော်လင့်ချက်လဲဆိုတော့ပြောခဲ့တဲ့ဖျားသခင်ကိုကိုးကွယ်ခြင်းရဲ့ပန်းတိုင်သို့မဟုတ်သေခြင်းကိုကြော်လွှားရန်မျှော်လင့်ချက်ပါပဲ။လူတိုင်းသေရမယ့်အမျိုးမျိုးလို့လေတယောက်ပြီးတယောက်ကျွန်တော်တို့နဘေးတွင်သေနေကြတာမဆန်းပါဘူး။ကို့မိသားစုမှလည်းဒီလိုပဲမဟုတ်ဘူးလား။ကို့ဆွေကို့မျိုးတွေလည်းဒီတိုင်းပဲကိုလည်းနောက်ဆုံးဒီတိုင်းပဲသွားရမယ်လေ။အတုပတွေမှလိုက်ပြီးပို့မယ်ဆိုရင်အလောင်းကိုမီးရှို့တဲ့ဆက်ကြီးတွေထဲ့တာတို့ဂူသွင်းတာတို့ပြုကြတဲ့အချိန်ကျန်ရစ်သူဆွေမျိုးချစ်သူအပေါင်းတို့ဟာသွားလေသူရဲ့အသက်ဝိညာဉ်အကြောင်းကိုတော့မျက်ရည်တွေကြားတဲ့ကပဲစဉ်းစားနေမိကြမှာမဟုတ်ချာအမှန်ပါပဲအခုရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး7ဟာအဲ့ဒီအနိစ္စတရားကိုပဲဘဝနာပွားနိုင်အောင်အများကြီးအကျိုးပြုသွားပါလိမ့်မယ်ကယ်တင်ရှင်သခင်ခရစ်တော်ဟာသူ့ရဲ့ဘဝတက်တော်စဉ်မှာပေသောသူတွေကိုအသက်ပြန်သွင်းတာတွေကိုအကျဉ်းချင်းတွေ့ရပါတယ်ဒီလိုကျေးဇူးပြုမှုတွေဟာလေယောဂါတွေအမြောက်အများမရေတက်နိုင်လောက်အောင်ရှိတဲ့ယောဂါတွေကိုကူတာပေးကြတယ်လို့ကျွန်တော်ခံယူတဲ့အတိုင်းဒီလိုသေတဲ့လူတွေကိုအသက်ပြန်သွင်းပေးကြတဲ့အချက်တွေအမြောက်အများကြီးရှိခဲ့လိမ့်မယ်လို့ကျွန်တော်ကတော့တဦးချင်းခံယူပါတယ်။တမာကျန်းစာကတော့၃ယောက်သောလူတွေတို့အကြောင်းကိုပဲခန့်ခန့်လင်လင်ဖော်ပြပါတယ်။၁ခလေးအရွယ်မင်းကလေးတယောက်၂လူလက်ပိုင်းတယောက်နဲ့၃လူကြီးပိုင်းလို့ယူဆရတဲ့အရွယ်၃ပါးတဲ့ကလူ၃ယောက်ပေါ့။ဘာပဲဖြစ်ဖြစ်ဒီ၃ယောက်ဟာရှင်ပြန်ထမြောက်ခွင့်ရတယ်လို့တော့ပြောလို့မရဘူး။ယုတ်ကလတ်ရဲ့ဇီဝကမလုပ်ငန်းတွေပြန်ပြီးအသက်ဝင်လှုပ်ရှားခြင်းသာဖြစ်ပါလေခရစ်တော်ကိုယ်တိုင်လူသမိုင်းအတွက်အသေခံပြီးရှင်ပြန်ထမြောက်တော်မူခြင်းဆိုတာကတော့အဲ့ဒီလိုမဟုတ်ဘူးအဲ့ဒီလိုယုတ်သက်တိတွေပြန်ပြီးယူတာမျိုးမဟုတ်ဘူးကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး15အငယ်42မှ44အတွင်းမှာအခုလိုကျွန်တော်တို့ပြန်လည်လေ့လာကြည့်ကြပါစို့ထိုနည်းတူသေသောသူတို့ဤထမြောက်ခြင်းအကြောင်းအရာဖြစ်၏ကိုယ်သည်စိုက်သောအခါပုတ်တတ်သောသဘောရှိ၏ထမြောက်သောအခါမပုတ်နိုင်သောအဖြစ်၌တည်းစိုက်သောအခါဂုံအသရေပြည့်၏ထမြောက်သောအခါဂုံအသရေနှင့်ပြည့်စုံ၏စိုက်သောအခါအစွန်းမရှိထမြောက်သောအခါအစွန်းနှင့်ပြည့်စုံ၏စိုက်သောအခါဇာတိပဂရိကိုဖြစ်၏ထမြောက်သောအခါဝိညာဏကိုဖြစ်၏ဇာတိပဂရိကိုတစ်မျိုးဝိညာဏကိုတစ်မျိုးရှိ၏ဟုတ်ပါတယ်ဂုံတင့်တဲ့ရှင်သန်ခြင်းအစွန်းသက်တိရှိတဲ့ဝိညာဏကိုနဲ့ရှင်ပြန်ထမြောက်ခြင်းဆိုတာဟာခရစ်တော်တပါးတည်းသာတတ်နိုင်တဲ့အရာသူသာလင်အဲ့ဒီလိုရှင်ပြန်ခြင်းဖြစ်တယ်။စောင်းကသူပြန်အသက်သွင်းပေးတယ်ဆိုတဲ့လူတွေကသေပြီးသားယုတ်ကလဇီဝကမလုပ်ငန်းတွေပြန်ပြီးတော့ယူပြီးတော့အသက်ပြန်ဝင်လာလို့သာပြောလို့ရတယ်။ရှင်ပြန်ထမြောက်ခြင်းအရှင်းမဟုတ်ဘူး။ဒီခရစ်တော်ပြခဲ့တဲ့ရှင်ပြန်ထမြောက်ခြင်းဆိုတာကရောဘာအတိတ်ပဲလေ။ကျွန်တော်ယုံကြည်သူအားလုံးတို့ဟာသာဝရအသက်ကိုမုတ်ချရမယ်။သာဝရအသက်ရှင်သန်ခွင့်ရမယ်ဆိုတဲ့အချက်ပဲပေါ့။ဒါဟာယုံကြည်သူအားလုံးရဲ့အဓိကလိုအပ်ချက်ပါပဲ။ဒီလိုအင်ကိုခရစ်တော်အားဖြင့်ယါကိုယရှိမှာဆိုတာကိုလေအခိုင်အမာဒီကျမ်းအားဖြင့်တက်သိပြနိုင်ပါလေအဲ့ဒီကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး15အငယ်22နဲ့23မှာပဲချင်းချင်းရှားရှားကြီးဂရိတစ်ခုကိုထပ်ပြီးတော့အခုလိုတွေ့ရပါတယ်လူအပေါင်းတို့သည်အာရန်အားဖြင့်ပေခြင်းတို့ရောက်သည်နီတူခရစ်တော်အားဖြင့်အသက်ရှင်ခြင်းတို့ရောက်ရကြလကံလို့အစချီထားတဲ့ဖော်ပြချက်ပါပဲခရစ်တော်ဟာလူတွေ၃ယောက်စလုံးကိုဒီအတိုင်းဖူးကနေအသက်ကိုမှုတ်သွင်းပြီးတော့ထားခိုင်းတာမဟုတ်ပါဘူးဒီလူတွေဟာသူ့ကိုကြားရလောက်အောင်အတိတ်ပဲရှိတဲ့ခေါ်တန်နဲ့စကားပြောပြီးတော့အသက်ဝင်စေတဲ့အချိန်မှာ၃ယောက်စလုံးတူပြိုင်အသက်ရှင်လာကြခြင်းဖြစ်ပါတယ်ဒါဟာသိုးရင်းကြီးရဲ့အသံကိုသိုးစုတို့ဟာကြားရတဲ့သဘောလည်းဖြစ်တယ်ခရစ်တော်ဒုတိယအချိန်ကြွလာတော်မူခြင်းမှာကြွေးကြော်တန်နဲ့ခေါ်ယူခြင်းကိုလည်းဗျာဒိတ်ဆောင်နေတယ်လို့ကျွန်တော်တို့ခံယူနိုင်ပါလိမ့်မယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး7ငယ်1မှ2ညီအမမာရိနှင့်မာသတို့နေသောဘေသနိယွာသားလာဇရုအမည်ရှိသောသူတစ်ယောက်သည်နာလျက်နေလေ၏နာလျက်နေသောလာဇရု၏နှမမာရိကသခင်ဘုရားကိုစီမွင်းနှင့်လိမ့်၍ခြေတော်ကိုမိမိစပင်နှင့်သုတ်သောမာရိဖြစ်သည်ဘေသနိဆိုတဲ့ယွာကလေးကိုခရစ်ဝင်ကျမ်းဒီမှာအထက်ထပ်ဖော်ပြခဲ့ပြီးပါပြီကျွန်တော်ကလည်းဒါကိုအသေးစိတ်ရှင်းလင်းဖော်ပြခဲ့ပြီးပါပြီအမုန်းတရားပွားများနေတဲ့မြို့တော်ကြီးယေရုရှလင်ကိုခရစ်တော်ဟာနှမျောစရာကောင်းတဲ့မြို့တော်ကြီးအဖြစ်တွေ့ကြည့်ပြီးတော့မျက်ရည်ကျခဲ့ရတာမှန်တယ်။ဒါပေမဲ့အဲ့ဒီရွှေငွေတွေနဲ့ထုံမွှန်းတဲ့အရေးအောက်မှာကားတိုင်းတင်ကန်ကြီးနောက်ဆုံးအချိန်ကာလတညမှသူမအိပ်ခဲ့ပါဘူး။မပျော်ရွှင်လို့သူမအိပ်တာ။ငိမ့်သူရွာလို့ကျွန်တော်တင်စားထားတဲ့ဘေသနိရွာကလေးရဲ့တန်လွင်တောင်ဒေသက ဂေဒရှင်မဥယျင်တို့ရဲ့မှာပဲညအိတ်ခိုနာခဲ့တယ်ဆိုတာကိုကျွန်တော်ခရစ်ဝင်ကျမ်းများအရာလေ့လာတွေ့ရှိခဲ့ရပြီးပါပြီ။အဲ့ဒီဗေဒနိရွာသူကလေးမာရိနဲ့မာသာတဲ့။မာရိဆိုတာကတော့တခြားမဟုတ်ဘူး။ခရစ်တော်ကားတိုင်းမတည့်ရခင်တညမှာအသေးခံတော်မူခြင်းကိုကြိုပြီးသိလာကြနေတာပဲ။တန်ဖိုးကြီးမားလာတဲ့ကြောက်ခွက်တဲကစီမွေးကိုအဲ့ဒီခွက်ကြီးတစ်ခုလုံးကိုခွဲခေါင်းပေါ်ကလောင်းချတယ်။ပြီးတော့မှခြေထောက်ကိုသူ့စပင်နဲ့တုတ်လိမ့်ပေးခဲ့တဲ့မာရိပဲ။မာသဆိုတာကသူ့အမခရစ်တော်အတွက်ဘာဟီရီအမြဲများပြီးတော့အမြဲစိတ်ပူပန်တတ်တဲ့မာသပေါ့အခုရှင်ယောဟန်ခရစ်ဝင်ကျမ်းကိုရေးတဲ့အချိန်ဟာ AD 90ခုနှစ်လောက်လို့ကျွန်တော်တို့ခန့်မှန်းထားကြတော့ခရစ်တော်မြေပေါ်မှာမရှိတော့ပါဘူးခရစ်တော်ကောင်းကင်ဘုံကိုပြန်လည်တက်ကြွသွားတာဟာနှစ်90လောက်ကြာပြီလို့ခန့်မှန်းနေမာရိနဲ့မာသညီအမကိုဒီအချိန်တိုင်အောင်မမေ့ကြသေးဘူးဆိုတာဟာရှင်းနေပြီမဟုတ်ဘူးလားအခုဒီကဘာပေါ်မှာအမျိုးသမီးအခွင့်အရေးကြွေးကြော်တာနေတာအကျယ်ကြီးကြားနေရပါတယ်အမျိုးသမီးအခွင့်အရေးညီလာခံကြီးတွေကိုလည်းကျင်းပနေကြပါလေအမျိုးသမီးတွေဟာကဘာဝမှာကဂန္ဓာအလျောက်အရေးရောက်သူတွေကြီးပဲဖြစ်ပါလေအခွင့်အရေးဆိုတာသူတို့ဘက်မှာရှိကိုရှိရပါလိမ့်မယ်တောင်းစရာတောင်းမလိုစရာဘူးလို့ကျွန်တော်ကတော့အလေးအနက်စင်ကြင်သုံးသပ်မိပါလေအငယ်၃ညီအမတို့သည်အထံတော်သို့ဆေးလွှတ်၍သခင်ကိုတော်ချစ်တော်မူသောသူသည်နားလျက်နေပါသည်ဟုလျှောက်ကြ၏ဒီညီအမဟာခရစ်တော်စီကိုကိုယ်စလဲဆေးလွှတ်ပြီးတော့လျှောက်ကြ၏အေးဆိုတယ်တောင်းဆိုတယ်ဆိုတာမျိုးကိုဒီနေရာမှာမသုံးဘူးနှိမ့်ချတဲ့ဘေသနိယွာသူမိသားစုပဲလို့အပြေရလာပါတယ်ကျွန်တော်တို့ဆူတောင်းတွေမှာအေးဆိုတာတွေဟာသိညာများနေကြသလားကယ်တင်ရှင်သခင်ခရစ်တော်ကိုကြက်ချေနေလူငယ်တယောက်လို့သဘောထားနေကြသလားဒါမှမဟုတ်ရင်လဲစာတွေထဲမှာတွေ့ရဘူးတဲ့လန်ဒန်ပလိစ်လို့လန်ဒန်မြို့ကမြို့တော်ရဲတပ်ဖွဲ့ကြီးလို့ပဲကူညီတယ်ကြီးပဲကျွန်တော်တို့ကနှိမ့်တောင်းပြီးတော့လာပြီးလှုပ်ပေးမယ်ကြီးပဲများသဘောထားနေကြပါသလားဒါကိုဒီနေရာမှာစဉ်းစားကြဖို့အထူးပဲလိုအပ်ပါတယ်။မာရိမာသညီအမကတော့ခရစ်တော်ရဲ့ဂုဏ်အစရိကိုအထူးနားလည်ကြတယ်။ကိုတော်ချစ်တော်မူသောသူသည်နာလျက်နေပါသည်ဟုလျှောက်ကြ၏တဲ့။အလိုတော်ကိုတောင်းခံခြင်းအသနာခံခြင်းသဘောဟာပို့ပြီးပေါ်လွင်နေပါတယ်။ကယ်တင်ရှင်သခင်ခရစ်တော်ကိုအတင်းအကျပ်တောင်းဆိုခြင်းမပြုခဲ့ရပါဘူး။အဲ့ဒီနာနေသူကတော့တခြားမဟုတ်ဘူးသူတို့ရဲ့အကိုကြီးလာဇရု။ကိုတော်ကချစ်တော်မူသောသူတဲ့။ရှင်ပေါလုရှင်ယောဟန်ရှင်ပေတရုကအစတပည့်တော်တွေအကုန်လုံးကဖွင့်ဆိုခဲ့ကြတာရှိပါတယ်ခရစ်တော်ဟာငါတို့ကိုချစ်တော်မူ၏တဲ့ဒါဟာအလွန်ဂုံမြောက်တဲ့ဝါကြပါဘဝကိုလည်းပေးသေးတယ်စောင့်လည်းစောင့်ရှောက်သေးတယ်အသက်ပေးပြီးတော့လည်းအပြစ်ကနေရွေးနှုတ်သေးတယ်ဒီလောက်အထိချစ်တတ်တဲ့ကယ်တင်ရှင်ကိုဘယ်လိုပြီးမေ့ထားလို့ရနိုင်မှာတော့ဟုတ်ပါတယ်သူဟာကျွန်တော်လူသားသူ့ကိုအားကိုယုံကြည်မယ်ဆိုရင်မေတ္တာများစွာနဲ့အစဉ်စောင့်ရှောက်ကာကွယ်မဆကူညီမှာအေကံအမှန်ပဲဖြစ်ပါတယ်။အငယ်လေးထိုစကားကိုယေရှုသည်ကြားတော်မူလျှင်ထိုအနာသည်ပေနာမဟုတ်ဘုရားသခင်၏ဘုန်းတော်ကိုထင်ရှားစေသောအနာဖြစ်ထိုအနာကြောင့်ဘုရားသခင်သားတော်သည်ဘုန်းထင်ရှားခြင်းရှိလိမ့်မည်ဟုမိန့်တော်မူ၏။ခရစ်တော်ဟာအဲ့ဒီအချိန်မှာဘေသနိမှာမရှိပါဘူး။ဒါကြောင့်သတင်းကိုသာကြားရခြင်းပါပဲ။ကြားကြခြင်းသူပြောတယ်။ဒီအနာဟာပေနာမဟုတ်ဘူးဘုရားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေသောအနာတဲ့။ဒီအနာကြောင့်လည်းဘုရားသခင်၏သားတော်ဟာဘုန်းထင်ရှားခြင်းရှိလိမ့်မယ်လို့ဖော်ပြလိုက်ပါတယ်။ဒီနေရာမှာယောဂဝေဒနာတို့ဒုက္ခဆင်းရဲခြင်းတို့ဆိုတာရဲ့အကြောင်းကိုကျွန်တော်အလေးအနက်ထားပြီးတွေးလိုက်ပါတယ်။အပြစ်တရားဆိုတာပမိုင်းအစမှလူပေါင်းကိုစပြီးမှုေလိုက်ပြီးဆိုကြတဲ့ကလောကရန်ဖြစ်တဲ့အိုခြင်းနာခြင်းသေခြင်းဆင်းရဲတွေဆိုတာဟာရှိကိုရှိရလိမ့်မယ်။ဒါကိုကျွန်တော်အချိန်ချင်းလေးဖော်ပြခဲ့ပြီးပါပြီ။လူအပြစ်နဲ့လူသံတရားဆိုတာဟာတွန်တွဲနေတယ်။ဘုရားသခင်ဟာအစဦး၌ဆိုတဲ့အတိုင်းမတိုင်းတန်နိုင်တဲ့အနန္တကာလမှာကလေးကတည်ရှိကြတယ်။အယုတ်ဆိုးအကြီးတန်တဲ့မြေကြီးလွတ်လပ်လဟမှာလူပောင်ကိုသူစပြီးဖန်ဆင်းတယ်။အဲ့ဒီအချိန်မှာသူဖန်ဆင်းခဲ့တဲ့လူသားအတွေ့ရီမှန်းချက်ဟာအခုကျွန်တော်တို့လောကရန်သံတရာပုံစံမျိုးနဲ့မဟုတ်ဘူး။သူစိတ်ကြိုက်သံတရာတစ်ခုခုတော့ရှိကိုရှိခဲ့မှာပေါ့။ကျွန်တော်လည်းဒါကိုတော့အတိအကျမပြောနိုင်ပါဘူး။ဒါကျွန်တော်ဝန်ခံပါတယ်။နှုတ်ကပတ်တော်ကလည်းဒါကိုဖော်မပြတော့ဘယ်လို့ဒီကျွန်တော်ကပြောနိုင်မလဲ။အဲ့ဒီလိုဘုရားသခင်ရဲ့လူပောင်ဟာဘုရားသခင်စိတ်ကြိုက်တည်နိုင်ကြတာတခဏပဲဘာမှမကြဘူးလေစာရံမာနနောက်ကိုကောက်ကောက်ပါပြီးတော့အပြစ်ဇာတိနဲ့ဖော်ပြခဲ့တဲ့လူဘဝသံတရာဟာစတင်လေပတ်လာပါလေရောအဲ့ဒီမှာတဲ့နာရာတွေပေရာတွေဒုက္ခဆင်းရဲခြင်းတွေရှက်ကြောက်ဖွယ်အပြစ်အနှောင်အဖွဲတွေဟာအကုန်လုံးပြုံပြီးတော့လူပောင်ကိုရောက်ရှိလာတယ်အပြစ်ရှိပြီဆိုရင်အပြစ်ရဲ့ပြစ်ဒဏ်ကိုဘုရားသခင်ချကိုချထားရလိမ့်မယ်မဟုတ်ဘူးလားဒီတော့အပြစ်လောကဒဲကိုတိုးဝင်တဲ့လူသားဘုရားသခင်ပေးတဲ့အပြည့်ရဲ့ပြစ်ဒဏ်ကိုခံကိုခံစားကြရပြီအခုမာရိမာသာတို့ရဲ့အကိုကြီးလာဇရုလူတွေကလူလေခ ခရစ်တော်သူ့ကိုသိချစ်တယ်ဒါပေမဲ့နာရပြီဒါကြောင့်ဘုရားသခင်ကငါ့ကိုချစ်တာပဲငါလည်းသူ့ကိုယုံကြည်တာပဲမနာရဘူးလို့ယောဂါမခံစားရဘူးလို့မသိရဘူးလို့ဆိုတာများရောင်လို့တောင်မတွေးလိနဲ့ဒေသနာချမ်းအခန်းကြီးကိုအငယ်တက်မှာအထက်ဆိုခဲ့ပြီးတော့အမှုအရာအလုံးစုံတို့ကိုငါသည်စုံစမ်းခြင်းဟာဆင်ခြင်ရသည်ကဖြောင်းမတော်သူနှင့်ပညာရှိသောသူတို့သည်သူတို့ပြုသောအမှုများနှင့်တကားဘုရားသခင်၏လက်တော်၌ရှိကြ၏ချစ်တော်မူသောလက္ခဏာကိုထေရှားသမျှသောအမှုအရာအားဖြင့်အဘယ်သူမျှမသိနိုင်လို့ဆိုထားပါတယ်ဘလောက်နဲ့နေတဲ့အတိတ်တွေကိုဆောင်းထားတယ်ဒါလောက်ဘုရားသခင်ရဲ့အမှုတော်ကိုဆောင်းတာဒုက္ခတွေဘာဖြစ်လို့ရောက်ရတယ်မသိဘူးလို့ငါတို့ဆွေမျိုးလူအဖိုးတန်လူကောင်းသူကောင်းကြီးလူသူတော်ကောင်းကြီးဘာဖြစ်လို့များစောစီကားတိုက်ခံရပြီးသိရတယ်မသိပါဘူးလို့အဲ့ဒီလိုရောင်လို့များတော့ပြီးမတွေးနဲ့အဖြစ်မရှိဘူးအဲ့ဒီလိုပဲသူများသေကောင်းပေါင်းလဲဒုက္ခရောက်ရယောဂဝေဒနာခံစားနေရခြင်းဖြစ်မှာပေါ့ဖះကူမှမချစ်ဖဲကိုမဟုတ်တရုတ်တွေလုတ်ခဲ့တော့ဖះကရိုက်တာပေါ့လို့စသဖြင့်လဲတွားပြီးတော့အပြစ်မပြောနဲ့ဒါတွေကလဲအဖြစ်မှန်မဟုတ်သေးဘူးဖះသခင်နဲ့ဖះသခင်သာဆိုင်တဲ့အရာတွေကျွန်တော်ဝင်မရှုပ်နဲ့အဆုံးအဖြတ်တွေလျှောက်ပြီးမလုပ်ပါနဲ့ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်၅မှာငါကိုစီရင်သောသူကထာဝရဖះဗေဒီထိုသောဖြစ်ရင်မှောင်မိုက်၌ဖွက်ထားသောအရာတို့ကိုပွင့်လင်းစေ၍စိတ်နှလုံးအကြံအစီများကိုထင်ရှားစေလက်တန်သောဖះသခင်ကြွလာတော်မမူမီတိုင်အောင်အဘယ်အမှုကိုမျှအဆုံးအဖြတ်မစီရင်ကြနှင့်ကြွလာတော်မူသောအခါအသီးအသီးတို့သည်ဘုရားသခင်ချီးမွမ်းတော်မူခြင်းကျေးဇူးကိုခံရကြလက်တန်တဲ့အဲ့ဒီလိုဆိုထားပါတယ်ဟုတ်ပါတယ်သူနဲ့သူသာပိုင်နိုင်တဲ့စကားနဲ့ခရစ်တော်ကအခုအချိန်မှာလာဇရုနဲ့ပတ်သက်ပြီးပြောပြီးသေနာမဟုတ်ဘူးတဲ့ဘုန်းတော်ထင်ရှားဖို့ဖြစ်တာတဲ့သူစကားမှန်တယ်မမှန်ဘူးဆိုတာကိုတော့အခုဆက်ပြီးတွေ့ရပါတော့မယ်အငယ်9နဲ့6ယေရှုသည်မာသကို၎င်းသူ၏ညီမနှင့်လာဇရုကို၎င်းချစ်တော်မူ၏လာဇရုနာသီကိုကြားတော်မူခြင်းကြွတော်မမူပဲထိုအရ၌နှစ်ရက်နေတော်မူ၏ကျွန်တော်ရှင်းခဲ့တာ ਨੇ ကွက်တိကြမနေဘူးလားယေရှုသူတို့ကိုချစ်တယ်ဒါပေမဲ့သူအဲ့ဒီကိုမသွားဘူးမသွားလို့ဆိုပြီးတော့မချစ်ဘူးလို့ဆိုလို့ရမလားဆိုတော့လည်းမဟုတ်ပြန်ဘူးဒါဆိုရင်အတိတ်ဘယ်ကိုတစ်ဖက်ကနေလှည့်ပြီးတော့စဉ်းစားကြည့်ကြပါစို့ကဲတင်ရှင်ဂယုမဆိုင်လို့ဆိုပြီးတော့ကိုယ်စိတ်ညစ်တဲ့အချိန်ဒုက္ခရောက်တဲ့အချိန်သူ့ကိုစိတ်ကောက်ပြီးတော့သူ့မတောင်းရဘူးလေလားမောရှိအကြောင်းကိုပြန်ကြည့်ပါရှင်ဘိုးဘေးတွေရဲ့အကြောင်းကိုလည်းပြန်လဲသုံးသပ်ကြည့်ပါပင်ငန်းစာတွေအများကြီးရယူနိုင်ပါလေသူတို့တတွေဟာအမြဲတမ်းစားတာနေကြလို့လားပန်းခင်းနဲ့လမ်းပေါ်မှာကြီးပဲဇိမ်ကျနေကြသလားပန်းမွေရပေါ်မှာကြီးပဲအိတ်နေကြရသလားဒီလိုမဟုတ်ပါဘူးဒုက္ခတွေသူတို့ခမရမှာလေသူတို့ခင်းနဲ့အမြီအချိန်ချင်းခံစားခဲ့ကြရတာပါပဲခံစားခဲ့ကြရတဲ့အချိန်တိုင်းမှာလေဖျားသခင်ကိုအမြဲအားကိုးကြအသနာခံခဲ့ကြရတာပါပဲဗတ္တိဇံဆရာယောဟန်ရဲ့တပည့်တွေယောဟန်ကိုဟေရုတ်ကခေါင်းဖြတ်တတ်လိုက်ခြင်းကျိတ်ပြီးငိုမနေဘူးကဲတင်ရှင်းစီကိုလာပြီးတော့ယင်ဖွင့်ပြီးတော့ပြော့ပြကြတယ်ဒါကြောင့်လဲသေမင်းအရေးလွှမ်းမိုးရဂျိုင်းတဲ့ပဲရောက်ချင်းရောက်နေပါစေကဲတင်ရှင်းကျွန်တော်တို့ကိုချစ်တာဟာချစ်တာပါပဲအားကိုးကြပါဘဝကိုမချင်းမချင်အမှန်တရားအတိုင်းတင်ပြပြီးတော့ယင်ဖွင့်အသနာခံကြပါငြိမ်သက်ခြင်းအမှန်ရမယ်ဒါကြောင့်လဲဒီငြိမ်သက်ခြင်းကိုယုံကြည်သူတို့ကဘယ်လိုတင်စားတယ်လဲဆိုတော့လူတို့ကြံစည်၍မမိနိုင်သောငြိမ်သက်ခြင်းလေဘလောက်ကောင်းတယ်လေဒီနေရာမှာခရစ်တော်အတွက်လူငယ်မဂ္ဂဇင်းထဲမှာစာရေးဆရာသင်းဦးလှိုင်ရေးတဲ့ဘာသာပြန်ဝတ္ထုလေးတပုတ်အကြောင်းကိုကျွန်တော်သတ်တရရတယ်အီတလီကဖက်ဆက်အာနာရှင်ကြီးမုဆိုလနီလေသူဟာဟစ်တလာအားကိုနဲ့တော်တော်ကြီးကိုလူသတ်မှုတွေအမြောက်အများကြီးလုပ်နေတယ်ဘိုလ်ချုပ်တေဟူတောင်သတ်ပစ်လို့နောက်ဆုံးသူ့ရဲ့သမက်အရင်ခောက်ခောက်တောင်ပါသွားတယ်ဆိုပဲတခါတည်းသူ့မိသားစုကိုယ်တိုင်ကိုတောင်မှသူဟာရက်ဆက်ကြမ်းကြုတ်တဲ့လူကြီးတစ်ယောက်ဖြစ်ခဲ့ရတယ်အဲ့ဒါနဲ့ပဲနောက်ဆုံးကျတော့သူ့ကိုတော်လန်တဲ့လူတွေကနောက်ဆုံးပြန်ဖမ်းမိပြီးတော့နောက်ဆုံးသူ့ကိုသတ်မဲ့အချိန်ကြတဲ့အခါမှာတော့သူဟာအကျွင့်မဲ့နောင်တကိုရရှိသွားခဲ့တယ်လို့ပြောတယ်။သူသိရတော့မယ်ဆိုတာသိတယ်။သူ့ကိုပြန်ပြီးတော့ကြိုးပေးပြီးတော့သတ်တော့မယ်ဆိုတာသိတယ်။ဒါပေမဲ့ကယ်တင်ရှင်သခင်ခရစ်တော်ကိုသူဟာအလေးအနက်ပြန်လဲဖက်ရမ်းပြီးတော့ဆုတောင်းခဲ့တယ်လို့ကျွန်တော်ဖတ်ရတဲ့အချိန်မှာဒီပုံကိုကြည့်တော့ဖျားသခင်ရဲ့ချစ်ခြင်းမေတ္တာအရေးမှာပြန်လဲဝင်ရောက်ခိုနားခွင့်ရတဲ့အတွက်ကြောင့်ကျေးဇူးတော်ကိုတော့သူခံစားရပြီသူ့ရဲ့အပြစ်လွတ်ငင်းခြင်းလည်းရှိနိုင်တယ်လို့ကျွန်တော်တော့အလေးအနက်တောင်မှယုံကြည်မိပါတယ်မကောင်းတာမှန်တရွေ့ကိုတော့လုတ်ခဲ့တဲ့လူမှန်တယ်ဒါပေမဲ့ကဲတင်ရှင်ဟာလက်ခံလိုက်မယ်လို့ကျွန်တော်အလေးနဲ့ယုံကြည်တယ်အရေးကြီးတာကနောင်တတရားနဲ့ယုံကြည်ခြင်းနဲ့အစဉ်သဖြင့်သခင်နဲ့အသက်ရှင်ဖို့ပဲမဟုတ်ဘူးလားဒီလူကတော့အစဉ်သဖြင့်သခင်နဲ့တော့အသက်မရှင်ခဲ့ဘူးဒါပေမဲ့အ ਨੇ ဆုံးနောင်တတရားနဲ့ယုံကြည်ခြင်းနဲ့ပေဂန်ဤအချိန်မှာကဲတင်ရှင်ကိုဖယံခဲ့တယ်ဒါကြောင့်မို့လဲသူသိရမှာကိုပြုံပြုံကြီးသူရင်ဆိုင်သွားခဲ့တယ်လို့ကမိုင်းကဆိုပါတယ် ဒါကြောင့်မို့လဲသင်မင်းဤအရေးလွှမ်းမိုးရာဂျိုင်ခဲမှာပင်ရောက်ချင်ရောက်နေပါစေ။ကယ်တင်ရှင်သခင်ခရစ်တော်ရဲ့ချစ်ချင်းမေတ္တာဟာတော့ကျွန်တော်လူသားအလုံးပေါ်မှာအစင်သာဝရတည်ရှိနေတယ်။သူ့ရဲ့ချစ်ချင်းမေတ္တာဟာချစ်ချင်းမေတ္တာအဖြစ်သာဝစဉ်တည်နေတယ်။သူ့ကိုအားကိုးကြပါ။ဘဝကိုမချွေးမချံအမှန်တရားအတိုင်းပြင်ပြရင်ဖွင့်အသနာခံကြည့်ကြပါ။စစ်မှန်သောညီသက်ချင်းကိုအမှန်ရမယ်လို့ကျွန်တော်အနေနဲ့အလေးအနက်တင်ပြလိုပါတယ်။အငယ်98ထို့နောက်မှတပည့်တော်တို့အားယူရပြည်သို့တဖန်သွားကြကုန်အာဟုမိန့်တော်မူခြင်းတပည့်တော်တို့ကအရှင်ဖျားယူရလူတို့သည်ယခုပင်ကိုတော်ကိုဂဲနှင့်ပစ်ခြင်းကရှာချမ်းလျက်ထိုအရက်တို့တဖန်ကြွတော်မူဥမီလောဟုရှောက်ကြ၏။တပည့်တော်တွေပြောတာမဆိုးဘူးအမှန်တရား။တစိမ့်ရှိတိုင်းဂဲနဲ့ဝိုင်းထုဖို့ပဲအမြဲတမ်းကြံ့နေကြတဲ့ယူရပရိသတ်တွေရှိတဲ့အရက်ကိုသူတို့ကဲတင်ရှင်ကိုမပြန်စီခြင်းဘူး။ဒါကြောင့်မို့ဝိုင်းပြီးတားတယ်။ကိုတော်ရဲ့တဲ့။ဒီလောက်တောင်မှသတ်မယ်ထုခဲနဲ့ထုမယ်တကယ်ကဲဖြစ်နေတဲ့လူအုပ်ကြီးရှိတဲ့နေရာကိုပြန်မသွားပါနဲ့တဲ့။အငယ်9နဲ့30ယေရှုကလည်းတနေ့တွင်12နာရီရှိသည်မဟုတ်လော။လူသည်နေ့အချိန်၌သွားလာခြင်းနေအောင်အလင်းကိုမြင်ရသောကြောင့်ထိမိ၍မလဲတတ်။ညအချိန်၌သွားလာခြင်းကအလင်းမရှိသောကြောင့်ထိမိ၍လဲတတ်၏ဟုမိန့်တော်မူပြီးမှ။ဖျားသခင်သတ်မှတ်တဲ့နေ့အလင်းနဲ့ညအမှောင်ချဲလို့မရတယ်လို့ချုံလို့လည်းမရဘူးပေးတော်မူသောနေတာကုံလွန်ပြီဆိုတဲ့တခြင်းညာဦးအချိန်ရှိပြီမိုးလည်းချုပ်ပြီဆိုတဲ့တခြင်းကလေးတွေကိုကျွန်တော်အထူးသတိရမိပါတယ်သူ့ရဲ့ကျေးဇူးတော်နဲ့အချိန်ကာလအပေါ်မှာပိုင်းခြားခြင်းကိုခံစားနားလည်စေချင်ပါတယ်တချိန်ထဲမှာသူဆိုတဲ့အလင်းရဲ့တကောတော်အလင်းတရားရဲ့တန်ဖိုးကိုသိရှိစေချင်ပါတယ်အပြစ်တရားကိုကိုစားပြုတဲ့မှောင်မိုက်ကွယ်တဲ့ညသကောင်ရိတ်မှကျွန်တော်ဟာစံတဝါဝါရှောက်မသွားကြင်ရပါနဲ့အလင်းတရားကိုအစဉ်ပေးပိုင်သောသူအသက်လမ်းကိုခြားထားပေးနိုင်သောသူထာဝရအသက်ကိုပေးသနာတော်မူနိုင်သောသခင်နှင့်အစဉ်သဖြင့်ရှောက်သွားတတ်ကြပါစေလို့အကြံပြုလိုက်ပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး7အငယ်7မှ15ငါတို့အဆွေလာဇရုသည်အိပ်ပျော်၏သူ့ကိုနှိုးခြင်းအလိုငှာငါသွားမည်ဟုမိန့်တော်မူ၏တပည့်တော်တို့ကလည်းသခင်သူသည်အိပ်ပျော်ခြင်းသက်သာရာရလိမ့်မည်ဟုရှောက်ကြ၏ယေရှုသည်လာဇရုသေးချောင်းကိုရိမှတ်၍မိန့်တော်မူသောလေပဂရိအိပ်ပျော်ချောင်းကိုမိန့်တော်မူသည်ဟုတပည့်တော်တို့သည်ထင်မှတ်ကြ၏ထို့ကြောင့်ယေရှုကလာဇရုသေပြီသင်တို့သည်ယုံကြည်မည်အကြောင်းထိုအရ၌ငါမရှိသည်ကိုထောက်၍သင်တို့အတွက်ငါဝမ်းမြောက်ခြင်းရှိ၏သူစီတို့ယခုသွားကြဂုံအံ့ဟုအတိအလင်းမိန့်တော်မူ၏လာဇရုသေတာကိုခရစ်တော်ကသိနှင့်နေပြီဒါကိုအိပ်ပျော်တယ်လို့ပဲသူသုံးလိုက်ပါတယ်ဟုတ်ပါတယ်ကဲတိ